ဒုတိယအကြိမ်27ရာစုပင်လုံးနီလာခံမတိုင်ခင်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပပေးဖို့တပီလုံးအတိုင်းတာပြစ်ခတ်တိုက်ခိုက်မှုရဆဲရေး NCA ကိစ္စနဲ့နိုင်ငံတော်စီမံကိန်းတွေမှာဒေသခံတွေရဲ့သဘောထားဆန္ဒရယူဖို့စတဲ့အချက်၅ချက်ကိုညီနောင်တိုင်းသားပါတီဖက်ဒရေးရှင်းပါတီများဖက်ဒရေးရှင်း NBF ကအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်။မေလ18ရက်နေ့နေဆွဲနဲ့ NBF ရဲ့ထုတ်ပြန်ချက်တရက်ထဲမှာအဲ့လိုတိုက်တွန်းထားတာပါ။အပြည့်စုံကတော့ VOA ထိုင်းအခြေစိုက်သတင်းတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။လာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံနေလာကံကိုဒီတော်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့ပြင်ဆင်နေပေမဲ့တိုင်းဒေသတချို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေတုန်းပါ။သက်ဆိုင်ရာလူမျိုးစုလိုက်ဒေသခံလေးအတန်ကိုတည်ရဖို့အတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့လိုအပ်တယ်လို့ MPF ကရှုမြင်ကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီသတင်းမှုနှင့်ဆလိုင်းကျဲဦးကိထောင်ကပြောပါတယ
်။အမျိုးသားရှင်ကကျွန်တော်ရဲ့အင်ဂျင်ကျဲမှာကတော့အရင်လာတာပေါ့။အမျိုးသားရှင်ကမှပြောင်းဆိုရင်းဆိုင်ရတာခံတော့ဆိုအမျိုးသားရှင်ကစစ်ကြေးရင်းကမတော့နိုင်တဲ့နေတော့ပြောင်းဆိုရင်းဆိုင်ရတာခံကျင်းပါတာတဲ့။ဒါကအရှင်ကျော်ဒီလိုတော့ဖြစ်သွားတယ်လို့ကျွန်တော်ကတော့ဖန်ဆားတယ်ပေါ့။ဒါကအမျိုးသားရှင်မာစီဂျင်းနဲ့ကိုဗီဒီယိုထူရအောက်ချက်ဗီဒီယိုထူရအတိုင်းကိုတစ်ခုပေါ်လာမှုလို့ရှိရင်တော့ဒါကစိုးရင်ကြတယ်ကောင်းတာပေါ့
လက်ရှိမှာရခိုင်ပြည်နယ်တွင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးသလိုရှမ်းပြည်နယ်တွင်မှာလည်းရှမ်းဖွဲ့စည်းတွေတောင်းဆိုထားတဲ့တောင်ကြီးမြို့မှာကျင်းပခွင့်ပြုဖို့အချက်ကိုလည်းမြမတမတော်ကလည်းခွင့်ပြုသေးတဲ့အခြေအနေမှာရှိနေပါတယ်ဒီတောင်စုငင်းချမ်းရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA စာချုပ်ကိုဖွဲ့ဝင်အလုံးလေးစားလိုက်လာပြီးဆောင်ရွက်ဖို့လိုတယ်လို့လည်းဆလိုင်းကျဲဦးပိထောင်ကပြောပါတယ
်ဒီကျေမလေးတို့ချူစတေးမှာသုံးလုံးတွေစကလုံးတွေတချို့တွေတရက်တွေတချို့တွေကမခိုင်မာတဲ့ဟာမျိုးမသိစုံတဲ့ဟာမျိုးတွေရှိတာပေါ့ဒါတော့အင်ဂျီစာချုပ်နဲ့ပတ်သက်ပြီးတော့စကရက်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီတို့ဆိုတဲ့ခါမှာအရင်ပေါ်တဲ့ဟာမျိုးတွေရှိတဲ့ခါမှာအင်ဂျီကိုလက်မထိုးတဲ့ application တူတူစံရောနဲ့အစိုးရနဲ့လက်မခံတဲ့ပုံစံကြားထဲမှာတော့မှဒီအင်ဂျီကိုကိုယ်တိုင်ပြီးတော့ရေးဆွဲတဲ့လူတွေချင်းချင်းတောင်မှအဲ့ဒီတို့ဆိုကြတာကမှပြင်ကြတဲ့ဟာရှိတယ်ပေါ့ဒါရီကလည်းနည်းနည်းအားနည်းရှိပြီးတော့ရှိတာပေါ့ကျေတော့ကျွန်တော်ရဲ့ချက်မှာကအမြင်ကြီးချက်မှာရှိနေတယ်ဒီချက်မှာကတော့ပါတော့ပါတယ်ဒါပေမဲ့ချီချက်မှာကမမတိမဟုတ်ဘူးပေါ့ကျွန်တော်ကစုံစမ်းကြည့်ရတယ်ကျွန်တော်လည်းမထူးမှလည်းမထူးဘူးလားကျွန်တော်ငယ်ငယ်ချင်းချင်းမလားမချင်းမဘူးလားကျွန်တော်စုံစမ်းတော့ထိုင်မလားမထိုင်ဘူးလားဆိုတဲ့ဟာကိုစုံချက်တဲ့အမှားတင်းကြီးကိုချေခံပြီးတော့စုံချက်တာထည့်ဆောင်ငယ်ငယ်ကြီးကိုချေခံပြီးတော့စုံချက်တာပူပြီးတော့မှန်ကန်နေလို့ရောရေးချတာပေါ့
မြမဆိုးရနဲ့တိုင်းသားလက်နက်ကဖွဲ့တွေကြားစီရေးပဋိပက္ခဖြစ်ပွားနေတာဟာပြည်내တွင်ဖွံ့ဖြိုးရေးစီမံကိန်းတွေတရားစာသားခွဲဝေမှုအပိုင်းတွေနဲ့အများကြီးသက်ဆိုင်နေတယ်လို့တိုင်းနာခေါင်းဆောင်တွေကညင်နေကြပါတယ်တိုင်းဒေသတွင်နိုင်ငံတော်ကနေလှုပ်ဆောင်မဲ့ပဲစီမံကိန်းကိုမဆိုဒေသခံတွေရဲ့သဘောထားဆန္ဒရယူပြီးသူတို့ရဲ့ကျိုးစီးပွားမတိခိုက်အောင်လှုပ်ဆောင်သင့်တယ်လို့ MPF ဖွဲ့ဝင်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ်
ကျွန်တော်တို့စီမံကိန်းတွေလုပ်မယ်ဆိုလို့ရှိရင်တိုင်းဒေသတွေရဲ့အတူစီးပွားကိုထိခိုက်မယ်ဟာလည်းကျွန်တော်တို့ကအထူးစိတ်ကြည်လို့ပေါ့နော်လုပ်နေတဲ့လုပ်ငန်းတွေကဒေသခံတွေနဲ့တိတိကျမဆွေးနွေးရသေးဘဲနဲ့လုပ်လိုက်တဲ့စီမံကိန်းတွေကပြဿနာဒီနေ့ထိမပြီးနိုင်သေးဘူးပေါ့အဲ့လိုမျိုးမဖြစ်သေးချင်ဘူးပေါ့လုံးဝဆိုလို့ရှိရင်ဒေသခံတွေနဲ့သဘောထားကိုရယူမယ်ရယူပြီးတော့ဒေသခံရဲ့အကျိုးစီးပွားလည်းဖြစ်အောင်လုပ်ရမှာဒေသခံတွေအကျိုးစီးပွားရှိမှသူတို့ကလည်းထောက်ခံမှာပေါ့နော်အဲ့လိုမျိုးပုံစံလေးဖြစ်ဖို့တင့်တယ်လေ
ပြီးရက်နှစ်မှာကျင်းပခဲ့တဲ့ပရမကျိ27ရာစုပင်လုံညီလာခံမှာသုံးရချက်တွေလက်တွေ့အကောင်အထည်ပေါ်မှုဖြစ်မလာသေးတဲ့အနေအထားပေါ်မှာအားမလို့အားမရဖြစ်တဲ့အတန်းမျိုးလည်းဆက်ထားတာပါဒါပေမဲ့လည်းလာမယ့်27ရာစုဒုတိယပင်လုံညီလာခံမှာတော့ထူးခြားမှုတွေရှိလာလိမ့်မယ်လို့ယုံကြည်ကြောင်း SNDP ပါတီဥက္ကဋ္ဌဆန်းအိုက်ကောင်းကပြောပါတယ
်အကောင့်မြင်မှုတော့ရှိတယ်ကကျွန်တော်တို့ Federal ပြည်ထောင်စုဆိုတဲ့ဟာလည်းလက်ခံတဲ့ဘောမှာရှိတယ်နောက်ပြီးတော့ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့တက်ဆိုင်ရာဒီနယ်တွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲဖို့ဆိုပြီးတော့လည်းသဘောတူထားတာရှိတယ်သူတို့ကိုယ်ပိုင်ကြံ့ခွင့်တန်းတူညီတူခွင့်ရေးကိုလက်ခံတယ်ဆိုတော့အချိန်မှရှိနေတော့ဒါကျွန်တော်တို့အလားအလာတော့လေလေလို့ကျွန်တော်မျိုးလေးရတာ
ပေါ့နော် NBF ကိုညီတော်တိုင်းသားများဖက်ဒရေးရှင်းဖွဲ့ဟာတိုင်းသားနိုင်ငံရေးပါတီ22ပါတီနဲ့စပြီးစုဖွဲ့ခဲ့တာဖြစ်ပြီးတော့ဗုဒ္ဓနေ့ကကျင်းပခဲ့တဲ့စီဝေးမှာအမျိုးသမီးပါတီမော်နဲ့မွတ်လစ်ပရယ်ဒီမိုကရက်တစ်သိုးသက်ဖွံ့ဖြိုးရေးပါတီတို့ဖွဲ့ဝင်အစ်ဖြစ်ပါဝင်လာတာကြောင့်24ပါတီရှိလာပြီးဖြစ်ပါတယ်။မေလ16ရက်နေ့မှာစတင်ကျင်းပခဲ့တဲ့ NBF ရဲ့စီဝေးပြီးအပေါ်မှာပြောခဲ့တဲ့ကိစ္စရပ်တွေချင်းလက်ရှိပြည်သူတွေရင်ဆိုင်နေရတဲ့စာဝတ်နေရေးခက်ခဲနဲ့ပြည်တွင်းစကြောစစ်ပေးချောင်ဒုက္ခတွေရဲ့ဘဝလုံခြုံရေးနဲ့နေရရင်းမှပြန်လည်ခြေချနိုင်ရေးအတွက်အစိုးရအနေနဲ့အများအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။